မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလ၁ရက်နေ့ကတည်းကဖမ်းဆီးထိန်းသိမ်းခံထားရတဲ့ LND အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်အဖွဲ့အတွင်းရေးမှုအဖွဲ့ဝင်ဦးညာဝင်းဟာကိုဗစ် -19 ရောဂါနဲ့ဒီကနေ့မနေ့ပိုင်းကကွယ်လွန်သွားပြီဖြစ်ပါတယ်။ပါတီရဲ့ဥပဒေအထောက်အကူပြုအဖွဲ့ဝင်တာဝန်အပါအဝင် LND စတင်တည်ထောင်ကတည်းကပါတီရဲ့ဥဆောင်မှုအခမ်းအနားအသီးသီးမှာနှစ်ပေါင်းများစွာတာဝန်ယူခဲ့တဲ့ဦးညာဝင်းကွယ်လွန်သွားတဲ့အကြောင်းကိုတော့မဆုမြတ်မုံကပြောပြပေးပါမယ်ခင်ဗျာ။
NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်အဖွဲ့အတွင်းရေးမှုအဖွဲ့ဝင်ဦးညာဝင်းဟာဒီနေ့ဇူလိုင်လ20ရက်နေ့မှာရန်ကုန်ပြည်သူ့စေယုံကြီးမှာကွယ်လွန်သွားပါတယ်။နေ့မနေ့9နာရီ10မိနစ်ကအသက်86နှစ်အရွယ်ဦးညာဝင်းဆုံးပါသွားတာနဲ့ပတ်သက်လို့သူ့ရဲ့အကျိုးဆောင်ရှေ့နေတော်ဆန်းမာလာညွန့်က VOA မြန်မာပိုင်းကိုအခုလိုအတည်ပြုပြောခဲ့ပါတယ
်။မနေ့ကဒီနေရာတောင်းပြီးတမားလို့ဆိုရတာကိုစားပြီးစိတ်တိုက်တဲ့အခါလေးပေါ့လို့ဆုံးနေဒီနေ့ပိုင်းတော့လည်းသိကြအောင်ကြောက်ပါကြတယ်။မင်းကလည်းအဲ့လိုမျိုးပဲသူကပြောနေတော့အသာသာမှရမယ်ဆိုပြီးပြောတယ်။အဲ့ဒီဒီနေ့ကတော့တောင်းတဲ့သူလေးကနေပြောအဲ့မင်းလေးမရောက်ကြတဲ့ဒီနေ့ရှိတော့လို့ပြော။အမကုန်းနေနိုင်တဲ့နောက်တခါဗီဒီယိုကောကြည့်ပြီးအဲ့လိုအကျန်နေအသက်ရှင်နေတဲ့မော်လေး။နိုင်စံကတခါပြန်ကြည့်ရတာကတော့အောက်ကြီးကလုံးဝမရှိတော့ဘူးအသက်ရှင်နေတယ်။အဲ့ဒီမှာခဏကြီးသုံးပြန်တော့လာဆရာသုံးနေ။အင်ဂျင်နီယာဆိုတာဆာမယာမလို့ဆာမအင်ဂျင်နီယာဆာမလို့တမလို့ပြောနေသေးတာသူအောက်ဒီဂျင်နီယိုဆွဲဖြုတ်တယ်ဒါနဲ့ဆရာမြင်ရဘူးတော့ဆရာအားရှိမှဖြစ်မှာလားအဲ့ကလေးဆိုဆရာလို့ရတယ်တမျိုးပြီးတမျိုးအမားလို့ကြိုးတိုက်မှာသူတွေးပြီးတယ်ကလေးက
NLD ရဲ့ဗဟိုပြန်ကြားရေးကော်မတီဥက္ကဋ္ဌလည်းဖြစ်ဗဟိုစည်းကမ်းထိန်းသိမ်းရေးအဖွဲ့ခေါင်းဆောင်လည်းဖြစ်တဲ့ဦးညာဝင်းကိုစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်စစ်ကောင်စီကဖမ်းဆီးခဲ့ပြီးအင်းစိန်ထောင်မှာအကျဉ်းချထားခဲ့ပါတယ်။အင်းစိန်ထောင်ထဲမှာကိုဗစ်ကပ်ရောဂါကူးစက်ခံရတဲ့အတွက်ရန်ကုန်ပြည်သူ့စေယုံကြီးအထူးကျန်းမာဆောင်မှာလွန်ခဲ့တဲ့10ရက်လောက်ကပြောင်းရွှေ့ကုသမှုခံယူနေရင်းကကွယ်လွန်သွားခဲ့တာဖြစ်ပါတယ်။ဦးညာဝင်းဟာရန်ကုန်တက္ကသိုလ်ကနေ LLB ဘွဲ့ရရှိခဲ့ပြီးတဲ့နောက်1980ကနေ1983ခုနှစ်အထိဥပဒေဝန်ထမ်းအဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။1988ခုနှစ်အထိဥပဒေဝန်ထမ်းအဆင့်တတာဝန်ထမ်းဆောင်ခဲ့ပြီးနောက်ပိုင်းမှာတရားရုံးချုပ်ရှေ့နေဖြစ်လာခဲ့ပါတယ်။1990ပြည့်နှစ်ရွေးကောက်ပွဲမှာပေါင်မျိုးနယ်မဲဆန္ဒနယ်အမှတ်1ကိုစားပြုကိုယ်စားလှယ်အဖြစ်အနိုင်ရရှိခဲ့ပါတယ်။ဦးညာဝင်းဟာ NLD ဗဟိုဥပဒေအထောက်အကူပြုအဖွဲ့ဝင်တစ်ယောက်လည်းဖြစ်ပါတယ်။အရင်နဝတဆစ်အစိုးရလက်ထက်ဒေါအောင်ဆန်းစုကြည်နှင့်အကြေချုပ်ကြနေစဉ်ဒေါအောင်ဆန်းစုကြည်ရဲ့အမှုတွေကိုလိုက်ပါဆောင်ရွက်ပေးခဲ့တဲ့ရှေ့နေတယောက်လည်းဖြစ်ပါတယ်။ဦးညဝင်းဟာ NLD ပါတီပြောခွင့်ရအဖြစ်နှစ်ပေါင်းများစွာတာဝန်ယူခဲ့သူလည်းဖြစ်ပါတယ်။စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းရွေးကောက်ခံ NLD ပါတီဝင်လွှတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကိုထောက်ခံကြောင်းထုတ်ပြန်တဲ့ NLD ပါတီကြီးညာချက်နဲ့ပတ်သက်ပြီးနိုင်ငံတော်တည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုပုံမှန်905ခါခွေနဲ့တရားစွဲဖမ်းဆီးခံထားရစဉ်မှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်။ဦးညဝင်းကွယ်လွန်တဲ့တဲ့င်းအတွက်ဝန်ထမ်းကြောင်းထုတ်ပြန်နေကြတာမှာစံတန်းရင်သားမြဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကလည်း NLD ဗဟိုအလုံးမှုဆောင်ကော်မတီအတွင်းရေးမှုအဖွဲ့ဝင်ဗဟိုပြန်ကြားရေးကော်မတီဥက္ကဋ္ဌဗဟိုစည်းကမ်းထိန်းသိမ်းရေးအဖွဲ့ခေါင်းဆောင်ပြည်ထောင်စုဥပဒေဆိုင်ရာအထောက်အကူပေးရေးအဖွဲ့ဥက္ကဋ္ဌဦးညံဝင်းကွယ်လွန်တဲ့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတက်ဆိုင်ရာမိသားစုဝင်တို့နဲ့ထပ်တူဝန်ထမ်းချောင်းထုတ်ပြန်ထားပါတယ်။